ိုင်းနိုင်ငံချင်းရိုက်ခရိုင်ထဲမဲဖာလွန်ဒေသမှာနှစ်သက်ကာလထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့မွေးရမောင်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်သက်ဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဗန့်ငွေတန်ပေါင်း1500ကျော်တန်ဖိုးရှိတဲ့ ICE မွေးရဆေး323ကီလိုကိုဖမ်းမိခဲ့ပြီးတော့တဦးကိုအသေးဖမ်းမိခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံချင်းရိုင်ဒီယိုင်မဲဖားလုံဒေသမှာနှစ်သက်ကာလအစမှာပဲထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့ဝိရမောက်ကိုသမားတွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ဟာဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့တာပါအမှတ်၅ဒေသနယ်ခြားဆောင်တပ်တပ်ဆွဲ35ကင်းလဲ့နေတဲ့အချိန်ည6နာရီကျော်အချိန်လောက်မှာချင်းရိုင်ခရိုင်မဲဖားလုံမက်ကြလောင်အမှတ်19ကျေးရွာအုပ်စုနီးမှာနှစ်ဖက်ရင်ဆိုင်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဖြစ်ပွားခဲ့တဲ့နေရာဟာထိုင်းမြန်မာနယ်စပ်ကမူရင်းစည်းဝါးတွေအများဆုံးဝင်ရောက်လာနေရလမ်းကြောင်းဖြစ်လို့ထိုင်းနယ်ခြားဆောင်တပ်တွေကနေရောညပါစောင့်ကြည့်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေလာတဲ့မူရင်းလက်နက်ကင်အင်အားတရာစင်ကျော်နဲ့ထိုင်းတပ်ဖွဲ့ဝင်တွေဟာ15မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ကင်တွေဟာလာလန်းတိုင်းပြန်လဲဆုတ်ခွာသွားခဲ့ကြတယ်ဆိုပြီးထိုင်းစစ်တပ်ကပြောပါတယ်ဇန်နဝါရီလ9ရက်နေ့မနက်ပိုင်းမှာတော့ထိုင်းစစ်တပ်ကဖြစ်ပွားခဲ့တဲ့နေရာကိုနယ်မြေရှင်းလင်းခဲ့ရမှာလက်ပစ်ဘုံတစ်လုံးကန်ရက်နဲ့တိုက်ဆုံနေတဲ့မူရင်မောင်ကိုသမားတဦးနဲ့ကျောဘုံအိတ်21လုံးမှာထည့်ထားတဲ့ ICE မူရင်စီဝါ323ကီလိုကိုသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးအမှန်ငါဒေတာနယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်အချင်းဖြစ်ပွားရနေရာကိုထိုင်းမြောက်ပိုင်းဒေသကဘူကျုံမာနော့စေနာကူကိုရိုင်းလာရောက်စစ်ဆေးခဲ့ပါတယ်။ဗန်ကောက်မြို့ဝူရင်နေနေပြူလို့အတွင်းမူရဲမှုထဝီဆက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။သူပြော
တဲ့ပုံစံမျိုးဒါကကြားကြတာညွန်ဆက်ဆင်းလာတာမရဲတောင်ဆောင်မင်းဘိုင်အောင်လုံ
းသူပြောတော့တာကတော့အခုလိုမျိုးမူရစ်စည်းဝါးတွေကိုတဲဆောင်ကျင်သွင်းနေတဲ့မူရစ်ကွန်ရက်တွေရဲ့ပိုင်ဆိုင်မှုတွေသာမကပဲအစုရှယ်ယာဝင်ထားတာတွေရင်းနှီးမြှုပ်နှံထားတာတွေကိုပါလိုက်လံသိမ်းဆည်းခဲ့ရမှာဘန်းငွေတန်းတထောင်ကျော်ရရှိခဲ့ပြီလို့လည်းပြောဆိုသွားပါတယ်မူရစ်လက်နက်ကိုင်တွေဟာထိုင်းစစ်တပ်ရဲ့ပစ်ခတ်မှုတွေကြောင့်ကြီးစံထိမှန်ဒဏ်ရာရခဲ့ပြီးဆုတ်ခွာသွားခဲ့ကြပြီးတဲ့နောက်ထိုင်းဘက်ကတော့ထိခိုက်ကြဆုံးတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။အခုရပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ကနေတင်လာတဲ့စိတ်ကြွစီပြား10တန်းနဲ့ ICE မွေးရစည်းဝါး42ကီလိုတင်ဆောင်လာတဲ့ကုန်တင်ကားကိုလည်းစမော့ပရာကန်အမြန်လန်းရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်မှာပဲမြန်မာနယ်စပ်ကနေဝင်လာတဲ့မူရင်းလက်နက်ကိုင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်ဖွဲ့တွေဟာဒီဇင်ဘာလ16ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ရမှာမူရင်းလက်နက်ကိုင်တွေဘက်က15ဦးသေဆုံးခဲ့ပါတယ်။မူရင်းနေနေအဖွဲ့တွေကဇန်နဝါရီလ6ရက်နေ့ကနိုင်ငံတော်ပိုင်ပြည့်သိမ်းဆီးလိုက်တဲ့ဗတ်တန်းတထောင်ကျော်တန်ဖိုးရှိတဲ့ပစ္စည်းတွေထဲမှာမူရင်းစေဝါအမှုနဲ့ထိုင်းထောင်ထဲမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားမိမိဦးပိုင်ဆိုင်တဲ့ပစ္စည်းတွေအများစုပါဝင်နေတယ်လို့လည်းထိုင်းသတင်းမှာဖော်ပြကြပါရဲ့ရှင်။